ကဘူးကရှီယာမွတ်စလင်ပြည်ကြီးတွေကလူအုပ်ကြီးတွေမှာအသေးခံပုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုသူ40ရဲ့မနေ့တေဆုံးခဲ့ပြီးဒါဇင်နဲ့အချီဒဏ်ရာတွေရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးရဲ့ Dashti Bash နောက်ပိုင်းဒေသမှာတောက်ကြန်နေညနေပိုင်းကဘုံခွဲသူဟာ MM3 ဗလီတဲကိုဝင်လာပြီးဘုံကိုဖောက်ခွဲခဲ့တာဖြစ်ကြောင်းမျက်မြင်သက်သေတွေနဲ့လုံခြုံရေးတာဝန်ခံတွေကပြောပါတယ်။ထိခိုက်တေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါပါတယ်။IS တွေ့ကြလိုလားသူတွေရဲ့ website မှာတော့ဒီတိုက်ခိုက်မှုကိုသူတို့ကိုတစ္ဆာခံသူတွေကလုပ်တာလို့ပြောပါတယ်။အာဖဂန်တခွင်နဲ့ကဘူးကရှီယာရီဝတ်ပြုဆူတောင်းတဲ့နေရာတွေမှာမကြသေးခင်ကဘုံဖောက်ခွဲမှုတွေအတွက် IS အကြမ်းဖက်အဖွဲ့အာဖဂန်ဌာနခွဲကသူတို့လုပ်တာဖြစ်ကြောင်းပြောပါတယ်။အခုလိုဘုံမပေါက်ကွဲခင်အစောပိုင်းတုန်းကလည်းအာဖဂန်အလဲပိုင်းခံဂိုအားကဗလီတစ်ခုမှာအသေးခံဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးဒီပေါက်ကွဲမှုကြောင့်ဝိပုသူအနည်းဆုံး33ယောက်တေဆုံးပြီးအများပြားဒဏ်ရာရပါတယ်။ဘုံခွဲသမားဗလီတဲ့ဝင်စီချိန်မှာအာဖဂန်အစိုးရလိုလားတဲ့အာဖဂန်တပ်မှုဟောင်းတယောက်ဟာလည်းသူ့နောက်လိုက်တွေနဲ့အတူဝိပုနေတာဖြစ်ပြီးဒီတိုက်ခိုက်မှုကိုဘယ်အဖွဲ့ကလုပ်တယ်ဆိုတာမသိရသေးပါဘူး။